အခုဆက်ပြီးတော့လိုအပ်တဲ့အထောက်အထားအချက်လက်တွေအတွက် ICOE အဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားဖို့ပြင်ဆင်နေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။မြန်မာအစိုးရကဖွဲ့ထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE အဖွဲ့ဟာလူ့အခွင့်အရေးချိုးဖောက်ကြောင်းဆွဆွဲချက်တွေတဲ့တက်တည်အထောက်အထားတွေစုံစမ်းစစ်ဆေးနိုင်ရေးဘင်္ဂလားဒေ့ရှ်ကိုသွားဖို့ပြင်ဆင်နေပါတယ်။ ICOE အဖွဲ့ဟာစုံစမ်းစစ်ဆေးဖို့အဆင့်သင့်ဖြစ်နေပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ခွင့်ပြုချက်ကိုစောင့်နေတာပါ။ဒီအကြောင်းပြည်ဆောင်ကို VOA သတင်းတော်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဆွဆွဲပြောဆိုနေတာတွေကိုစုံစမ်းစစ်ဆေးဖို့ဒီလွတ်လပ်သောစုံစမ်းစစ်ဆေးရေးအဖွဲ့ဘင်္ဂလားဒေ့ရှ်ကိုသွားမှာဖြစ်ပါတယ်။ဒီကိုယ်စားလှယ်အဖွဲ့လာခွင့်ပြုဖို့ဘင်္ဂလားဒေ့ရှ်အစိုးရထံစတင်ထားတာတလာနီးပါးရှိနေပြီးဒါဟာဒုတိယအကြိမ်သွားရောက်မှာလည်းဖြစ်ပါတယ်။ပထမအကြိမ်သွားရောက်ခဲ့တော့ကအစိုးရတာဝန်ရှိသူအချင်းချင်းသာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပြီးအခုတစ်ခေါက်မှာတော့အသေးစိတ်လုပ်ငန်းတွေဆောင်ရွက်သွားဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးကပြောပါတယ်
အစိုးရကဘင်္ဂလားဒေ့ရှ်ကလက်ခံတဲ့အတည်ပြုတယ်ဆိုတဲ့ဟာတော့ကျွန်တော်တို့မသိရသေးဘူးအတိအကျတော့ဘင်္ဂလားဒေ့ရှ်ဘက်ကခွင့်ပြုချက်ကိုစောင့်ဆန်းနေတယ်လို့ကျွန်တော်သိရတယ်ဒီတစ်ခေါက်ကကျတော့အသေးစိတ်လုပ်ငန်းတွေပါပါတာပေါ့လား
ရခိုင်ပြည်နယ်ပြန်လည်တည်မြဲရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုဆောင်ရွက်ဖို့အတွက်ဒီလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ကိုမြန်မာအစိုးရက2018ဇူလိုင်လ30ရက်နေ့မှာဖွဲ့စည်းခဲ့တာပါ။အဲ့ဒီအဖွဲ့မှာဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးဟောင်းရိုဆာရီယိုမေနာလိုကိုဥက္ကဋ္ဌတာဝန်ပေးထားပြီးနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းနဲ့ကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတန်မတ်ကြီးကင်ဆိုအိုရှိမာ UNICEF အစိုးရအရာရှိဟောင်းပမောက္ခဒေါက်တာအောင်ထွန်းတက်တို့ကိုအဖွဲ့ဝင်အဖြစ်တာဝန်ပေးခဲ့ပါတယ်အခုလအတွင်းမှာဘင်္ဂလားဒေ့ရှ်ကိုသွားရောက်စုံစမ်းစစ်ဆေးဖို့အတွက်နှစ်နိုင်ငံသဘောတူထားတာဖြစ်ပြီးကော်မရှင်အနေနဲ့လုပ်ငန်းစဉ်တွေဆောင်ရွက်ဖို့အဆင်သင့်ဖြစ်နေပြီလို့အဖွဲ့ဝင်တအူးဖြစ်တဲ့ပမောက္ခဒေါက်တာအောင်ထွန်းတက်ကပြောပါတယ
်ကျွန်တော်အစရိကပေါ့နော်နှစ်နိုင်ငံသဘောတူထားတာဒီစုံစမ်းစစ်ဆေးအဖွဲ့ရတက်တဲ့ဒေါက်တာတွေသွားကြည့်မယ်လို့ပြောတာပြီးသားနေအဲ့တော့ဆရာတို့အခုသူတို့နဲ့နားလည်မှုတွေရှိနေတော့သူတို့ရဲ့လက်ခံမှုနဲ့ကိုသွားနိုင်တဲ့ပုံမှန်မူတည်ပြီးတော့သွားဖို့အစီအစဉ်လုပ်ထားတာပါဆရာတို့ကတော့ဒီမှာလိုအပ်တဲ့လူတွေအားလုံးတော့ခေါ်ပါပါတတိယထောက်တာရီကိုဆရာတို့စုံစမ်းစစ်ဆေးနိုင်တဲ့ကြွကျင်တဲ့သူတွေပါမယ်ပြီးတော့ဟိုတွားတာလေဒါဟိုနိုင်ငံဖြစ်တာမို့သူတို့ဘက်ကဒီလက်ခံတဲ့ပုံမှန်မူတည်ပြီးတော့ဆရာတို့တွားမှာပါဆရာတို့အစင်းနည်းဖြစ်နေပ
ါအခုလနိုဝင်ဘာလ4ရက်နေ့ကနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးတို့နေပြည်တော်နိုင်ငံခြားရေးဝန်ကြီးဌာနမှတွေ့ဆုံခဲ့ပြီးနေရက်ဆုံးခွာသွားသူတွေကိုပြန်လည်လက်ခံရေးဆိုင်ရာကိစ္စရပ်တွေအပါအဝင်အခုလအတွင်း ICOE အဖွဲ့ဝင်တွေတွားရောက်မဲ့ခရီးစဉ်နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်နေရဆုံးခွာသူတွေကိုယ်တော်နဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာတာအခုချိန်ထိ400ကျော်ရှိနေပါပြီ။ပြီးခဲ့တဲ့အောက်တိုဘာလ30ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာဒုက္ခသည်လက်တဆုပ်စာလောက်ပြန်လာဟာရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်ကတော့အဒီဖော်ပြချက်ဟာနှစ်နိုင်ငံအင်းကြီးချင်းကောင်းဆက်ဆံရေးနဲ့နှစ်နိုင်ငံကြားသဘောတူညီချက်နဲ့ဆောင်ရွက်နေတဲ့နေရက်ဆုံးခွာသူပြန်လည်လက်ခံရေးလုပ်ငန်းစဉ်အကောင့်ထဲဖော်နိုင်ရေးတို့ကိုဘလို့မအထောက်အကူမပြုကြောင်းဘင်္ဂလားဒေ့ရှ်တမ်မတ်ကြီးနဲ့တွေ့ဆုံချိန်မှာတုံ့ပြန်ပြောဆိုခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ရှင်